ရခိုင်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုမင်းသိန်းဦးဆောင်ကောင်းထည့်ဖော်ခဲ့တဲ့အများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS အပေါ်ပြည်သူတွေအနေနဲ့ယုံကြည်မှုယွံနေနေပြီးတော့ YBS နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရရဲ့စီမံခန့်ခွဲမှုညံ့ပြင်းတယ်လို့ဒီကနေ့တနင်္လာနေ့မှာကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်စည်းဝေးမှာလွှတ်တော်ကိုယ်စားလှယ်အများပြားကဝေဖန်လိုက်ပါတယ်အခုလို YBS နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးတဲ့နေ့မှာပဲဝင်ကြီးချုပ်ဦးဖြိုမင်းသိန်းကလွှတ်တော်မတက်ရောက်နိုင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်ဒီအချိန်နဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတော့မမင်းခိုင်ကသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တိုင်းဒေသကြီးအတွင်းမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထသစနစ်ကိုဖျက်သိမ်းပြီးအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ကိုအစားထိုးပြောင်းလဲခဲ့တာဟာပြည်သူလူထုအတွက်အကျိုးရှိတဲ့အပြောင်းအလဲမျိုးမဟုတ်သေးဘူးလို့ဧပြီလ24ရက်နေ့မှာကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်ပါတယ်စီမံခန့်ခွဲမှုညံ့ပြင်းတာတွေနဲ့အတူ YBS စနစ်အပေါ်ပြည်သူတွေယုံကြည်မှုနည်းနေပြီလို့တကုံမြို့နယ်အမတ်နှစ်မဲဆန္ဒနယ်လွတ်တော်ကိုယ်စားလှယ်ဦးကျော်စီရကလွတ်တော်အစည်းအဝေးမှာအခုလိုဆွေးနွေးသွားပါတယ
်နိုင်ငံတော်ညံမှုကိုကိုယ်တိုင်အစိုးရကောင်တရားဟာပွင့်လင်းမြင်သာပြီးတော့မိမိရဲ့တာဝန်ရှိတာဝန်သိမှုတွေကိုဒါလုံးဝအဲ့ဒုံတာဝန်ရောမြေဆိုတဲ့ခါလေးထွက်ခါရှိပါတယ်ကျွန်တော်ရောင်းတဲ့ကြည်စာကြီးသွတ်တော်နေတယ်ရောင်းတဲ့ကြည်စာကြီးအစွားဖွဲ့ကိုကောင်းမှုနဲ့အစွားကကုကာလာနဲ့ဖြစ်ချင်တာပေါ့ခင်ဗျာကျွန်တော်နောက်ဆုံးပြင်ပြချင်တာကတော့အခုပြောနေကြတာပေါ့ဒါ YBS ပေါ့နော်ဒါပြည်သူ့ကြော် YBS ပေါ့အခုလက်ရှိကတော့ပြည်သူ့ရဲ့ YBS ဘုံပြည်သူစိတ်ပြည့် YBS ဖြစ်နေကြောင်းပြည်ပြည်ရည်နေဖို့ဆိုပါတ
ယ်။အင်းစိန်မြို့နယ်မဲဆန္ဒနယ်အမတ်နှစ်လွတ်တော်ကိုယ်စားလှယ်ဥဝေဖြိုးဟန်ရဲ့ရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးစနစ်ကိုအခုထပ်ပိုမိုကောင်းမွန်လာစေရေးနဲ့ထိရောက်တဲ့စီမံစည်းကမ်းတွေနဲ့အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်တွေကိုအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာစွာချပြနိုင်ဖို့တိုင်းဒေသကြီးအစိုးရအဖွဲ့ကိုတိုက်တွန်းကြောင်းအဆိုကိုလွတ်တော်ကိုယ်စားလှယ်26ဦးကထောက်ခံဆွေးနွေးခဲ့ကြတာပါရန်ကုန်တိုင်းအစိုးရဘက်ကတော့ဧပြီ29ရက်နေ့ကျမှလွတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေအပေါ်ပြန်လည်ဖြေရှင်းတာမျိုးလုပ်မယ်လို့ရန်ကုန်တိုင်းဒေသကြီးလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဒီကနေ့လွတ်တော်အစည်းအဝေးမှာပြောဆိုသွားပါတယ်။ YBS နဲ့ပတ်သက်လို့အားသာချက်ဆိုတာကိုပြည်သူတွေအနေနဲ့ထောက်ပြစရာမရှိသလောက်ဖြစ်နေပြီး YBS စနစ်စတင်အကောင့်ထည့်ဖို့ကလေးကနီးလန်းမမှန်ဘူးလို့ကြောက်တရားမျိုးနဲ့မဲဆန္ဒနဲ့အမတ်တက်လွတ်တော်အမတ်ဒေါ်ကြည်ပြားကပြောပါတယ်။
အခြေခံပြည်သူနဲ့တိုက်ရိုက်သက်ဆိုင်တဲ့စနစ်တစ်ခုပြောင်းနေဆိုတာမပြောင်းခင်လည်းအချိန်ယူဖို့လိုပါတယ်။ပြောင်းပြီးတော့လည်းစောင့်ကြည့်လေ့လာသုံးသပ်ပြီးတော့ပုံမကောင်းမွန်တဲ့စက်ပိုင်းစက်ကိုသွားရမှာပါ။အခုဝန်ကြီးချုပ်ကြီးကပထမ3လဘက်ကိုပထမအဆင့်လို့ပြောပါတယ်။3လဆိုတာစကားအရာအရင်ပဲတိုးတောင်းနေထင်ရပြီမယ်။နေ့စဉ်ခီးသွားပြည်သူတွေအတွက်3လဟာတော်တော်ကြာမြင့်ပါပဲ။ဒါတော့ချက်ချင်းကြီးအဆင်မပြေနိုင်ဘူးဆိုတာနားမလဲတာတော့မဟုတ်ပါဘူးအဲဒါပေမဲ့ကျမတို့ကတဆင့်ချင်းတဆင့်ချင်းတော့စူးစမ်းပြီးပြည်လည်အောင်လုပ်သွားရမှာပါအခုတော့ရခင်မဆတာစလုံးပေါ်ကို YBS တွေကအုပ်ပြောင်းလိုက်ရုံနဲ့ဒီလိုအပြောင်းအလဲမျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့နေစဉ်ခီးသွားပြည်သူတွေကတဆင့်ကနေနှစ်ဆင့်ပြောင်းရတယ်ပိုပြီးပတ်စံကုန်သွားတယ်ဒါကလွယ်လို့ဘာမှထူးခြားမှုမရှိတဲ့ပြောင်းလဲကြီးဖြစ်နေပါတယ်ကောင်းစီချင်းလို့ပြောင်းကြတာမဟုတ်လက်တွေ့ကောင်းတာလေးလည်းပါအောင်မှမကောင်းတာတွေကိုကောင်းလာလေးနဲ့ဖြည့်သွေးလို့ရမှာဖြစ်ပါတယ်။အခုတော့အချိန်လေးရရကအဆိုရှင်ဥဝေချိုးဟန်ထက်တင်းဆွေးနေထားတဲ့အချိန်ကြီးလေးလိုက်ဆိုတာမရှိသလောက်ပါ။စေတနာမှန်နေမဲ့နီလန်းမားနေတယ်လို့ထင်ပါတယ်
။ရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ပို့ပြီးကောင်းမွန်ဖို့လွတ်တော်မှာဆွေးနွေးတဲ့နေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကအခြားတာဝန်ရှိတဲ့အတွက်လွတ်တော်မတက်ရောက်နိုင်ကြောင်းခွင့်တိုင်ကြားခဲ့ရပါ။ဇန်နဝါရီ16ရက်နေ့မှာစတင်အကောင့်ထည့်ဖို့ဆောင်ရွက်ခဲ့တဲ့ YBS စနစ်ဟာ3လအတွင်းထူးခြားတဲ့ပြောင်းလဲမှုမျိုးမရှိဘဲစည်းကမ်းချိုးဖောက်မှုတွေဝန်ဆောင်မှုညံ့ပြင်းမှုတွေကားအစီးရေနေပြီးကြက်ကြက်တဲစီးနေရတာတွေရှိနေစေဖြစ်တယ်လို့ပြည်သူတွေကဝေဖန်နေကြတာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုမင်းသိန်းကတော့ YBS ကို3လတကြိမ်အစင်းမြင့်တင်မှုလုပ်ပြီးအများပြည်သူပိုင်းနဲ့တည်ယူပို့ဆောင်ရေးစနစ်စစ်စစ်ဖြစ်အောင်လုပ်မယ်လို့ကြွေးကြော်ထားခဲ့တာပါ။ဒါပေမဲ့လည်းအခု3လကျော်တဲ့အထိရန်ကုန်တိုင်းအစိုးရအနေနဲ့ဘတ်စကားတစ်အစားထိုးတာတွေဘတ်စကားတွေကို GPS စနစ်နဲ့ထိန်းချုပ်ရေးစင်တာကစောင့်ကြည့်တာတွေကစနစ်နဲ့ငွေပေးချေတာမျိုးတွေကိုအကောင့်ထည့်ဖော်တာမတွေ့ရသေးပါဘူး။ဘတ်စကားအစ်စ်စီးရီတထောင်လောက်ကိုတရုတ်နိုင်ငံကနေဝယ်ယူထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းတိုင်းအစိုးရအဖွဲ့ဘက်ကတော့ဒါနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်ထားတာမျိုးမရှိသေးပါဘူးရှင်။